လို့အကသမားရေးကိစ္စနဲ့ပတ်သက်ပြီးတော့ဟိုတနေ့ကတော့သူတို့ကော်မတီတွေနိုင်ငံတော်အဆင့်ကော်မတီတွေဖွဲ့ကြတယ်ဆိုတာကိုကျွန်တော်တို့ကတွေးလိုက်တာပေါ့နော်ဆိုတော့အခုဟု
တ်ကဲ့
ဒီကြားထဲမှာဟိုဒီတခြားဒီအလုတ်သမားရေးဆောင်ရွက်နေတဲ့သူတွေဒီအလုတ်ရှင်တွေဘက်ကသူအများကြီးဒီဟာဒီကိစ္စဟိုအစိုးရတခုတွေကဆုံးဖြတ်လို့မရတော့အကိုတို့ဆွေးနွေးညှိနှိုင်းခဲ့ကြတာအောက်ခြေမှာဆွေးနွေးညှိနှိုင်းခဲ့ကြတာတွေအများကြီးနှစ်တင်နဲ့ချီပြီးရှိခဲ့တော့အဲ့ဒီဟာတွေကရောဘလို့ဖြစ်သွားတယ်လဲခင်ဗျာအကိုတို့ရဲ့တင်ပြချက်တွေကရောရှိနေဦးမလားပါဝင်နေဦးမလားဘလို့အခြေအနေဖြစ်သွားလဲ
ဒီကတော့ဒီအနေလုံးလုခတ်သတ်မှတ်ရေးမှာသူတို့ကမျိုးသားအဆင့်ကော်မတီကိုဝန်ကြီးဌာနအစီအစဉ်နဲ့လူ့ကမ္ဘာဝန်ဌာနအစီအစဉ်နဲ့ဖွဲ့တယ်ပေါ့ဖွဲ့ပြီးတော့ဒီကဲဒီလုခတ်သတ်မှတ်ရေးနဲ့ပတ်သက်ပြီးတော့ပြန်လည်သတ်မှတ်ရေးနဲ့ပတ်သက်ပြီးတော့အောက်ထက်မှာကြည်ကြည်ပြင်းပြင်းအရင်စစ်တမ်းကောက်ယူတာလိုပါလို့ဒါတို့တွေကမရှိဘူးဗျကျွန်တော်တို့ဒါတွေတော့ကျွန်တော်တို့သဘောမကျဘူးပေါ့နော်အရင်အစိုးရလည်းဒီလိုပဲတကယ်ကြည်ကြည်ကစစ်တမ်းကောက်ယူလို့မလုပ်ဘူးလေအလွယ်တကူလုတ်သွားတာပေါ့နော်အခုလည်းဒီတိုင်းပဲသူမျိုးသားအဆင့်ကော်မတီကိုတော့ဖွဲ့ထားတယ်ဒါမှမဟုတ်ဒီအနေဆုံးလုခတ်ပြန်သတ်မှတ်တဲ့နေရာမှာတကယ်အောက်ခြေကြည့်ရတာဒါဆက်စစ်ပြီးတော့လုံးမလုံးဆိုတော့ကျွန်တော်လည်းစောက်ကြည့်ရမှာ
ဒီနောက်ဆုံးဒီသမရဦးသိန်းစိန်အစိုးရလက်ထက်တုန်းက2015ခုနှစ်စက်တင်ဘာလပတ်ဝန်းကျင်လောက်မှထင်တယ်သူတို့ဒီအခြေခံလောကလစာတွေလောကတွေကိုအစိုးရတရားဝင်သတ်မှတ်ပေးလိုက်ပြီးဆိုပြီးတော့အဲ့လိုမျိုးဖြစ်သွားတာရှိတယ်လေအဲ့ဒီတုန်းကအခြေအနေကဘလို့ပုံစံလဲဗျအဲ့နောက်ပိုင်းမှာအ ਨੇ ဆုံးသဘောဆိုလိုချင်တာကတော့သမရဦးသိန်းစိန်အစိုးရလက်ထက်ကသတ်မှတ်ပေးခဲ့တယ်ဆိုရင်နောက်အစိုးရကလည်းထပ်မြင့်ပေးဖို့အတွက်ထပ်လုပ်နေတာလားဘလို့ပုံစံနဲ့ဒီလက်ရှိအစိုးရလက်ထက်မှာဆက်လုပ်ကြမှာလဲ
ဒီဒီနေ့ဆိုရလက်တဲ့မှာ2015ဟုတ်ပါတယ်စက်တင်ဘာမှာသူတို့အနေဆုံးခကြေးငွေတွေသူဟိုသတ်မှတ်ပြီးတော့အနေဆုံးလုကသတ်မှတ်ပြီးလိုက်တယ်ဒါကဘာလို့လဲဆိုအနေဆုံးလုက3600ဆိုပြီးသတ်မှတ်လိုက်တယ်သတ်မှတ်တဲ့နေရာမှာအဲ့ဒီတုန်းကဘာဖြစ်တာလဲဆိုတော့ဒီသူ့ရဲ့အနေဆုံးခကြေးငွေတွေဥပဒေရဲ့ဏ္ဍမ်းမှာပါပါတယ်ရေချက်မှာလူသမားတွေနဲ့သူတို့မိသားစုရဲ့ဘဝဟိုလူမှုဘဝပြည့်မီရေးပေါ့နော်ဘူလုံရေးကိုလည်းခြေခံမယ်ဆိုတာပါတယ်ဒါပေမဲ့လို့အဲ့ဒါတွေကတကယ်အကောင့်နဲ့လက်တွေ့မှာဖြစ်မလာဘဲနဲ့ဒါရောလို့ဒီမှာပါဖြစ်လာလဲဆိုတော့အခါကျတော့ဒီကုံလုံးလုံးမှုတွေတိုးတောင်းတာတို့အရင်ရာပြီးသားအခန့်စားခွင့်တွေကြိုးညင်မှုတွေဖြစ်တော့တာတို့ဖြစ်လာတဲ့အခါကျတော့ဒီအနေသောကကြေးကိုတတ်မှတ်ပြီးရဲ့နောက်ပိုင်းမှာဒီလောကနဲ့ပတ်သက်ပြီးလောကမဆန္ဒပြမှုတွေတော်များဖြစ်ပေါ်လာတယ်။ဟိုဒါစကားရင်းတပါတော့ဆက်ရုံကြီးတက်မှုတွေလည်းဖြစ်လာတယ်။ဒါကအရင်အစိုးရကအနေသောလောကတတ်မှတ်တဲ့နေရာမှာပြည်ရင်အကောင့်နဲ့မပေါ်ခဲ့တာကိုကျွန်တော်တွေ့ရတယ်ပေါ့။အဲ့တော့ဒီဘက်မှာလည်းအခုကတစ်ဖက်ကတော့လူနေမှုစိတ်တွေမြင့်တက်လာတယ်၊မွေပေါင်းပေါင်းမှုတွေဖြစ်လာတဲ့အခါကျတော့ဒီ3600တတ်မှတ်ပြီးတဲ့နောက်မှာလူသမားတွေရဲ့ဒီစားဝတ်နေရေးခြေနဲ့ပိုကောင်းမလာပဲနဲ့ပိုကျက်တဲလာတယ်။ဒီခြေနဲ့မှာသူကလောကပြန်လည်ခြေနဲ့တတ်မှတ်ဖို့ဒီအမျိုးသားချင်းကောင်တွေကိုကူတော့ဒီဖွဲ့စည်းတာပေါ့။ဖွဲ့စည်းတဲ့နေရာမှာအရင်လိုပဲခက်လို့လည်းလုပ်သွားမလား။ဒါမှမဟုတ်ရှင်တကယ်ပဲလက်တွေ့ကျကျသူတို့စမ်းစစ်ပြီးတော့ဒီလောကကိုပြန်တတ်မှတ်နိုင်မလားဆိုတော့ကျွန်တော်တို့စောင့်ကြည့်ရမယ်။ဒီတော့ဒီမှာတစ်ချက်ပေါ့ပြောချင်တာကဒီလောက်ကင်20မျိုးတပြင်းကြီးတတ်မှတ်လိုက်ကြ။အဲပြောမှလို့မြန်မာနိုင်ငံမှာကြီးတဲ့လောက်ကင်အားလုံးကိုတပြင်းကြီးတတ်မှတ်တဲ့သဘောဖြစ်သွားတယ်။ဒါလည်းလွဲချော်တဲ့တတ်မှတ်မှုတစ်ခုဖြစ်တယ်နော်။အဲလောက်ပုံမှန်မတူတဲ့ပုံမှာဟိုလောက်ကတွေအကွက်လွဲမှာပဲ။အဲအနည်းဆုံးလောက်ကကိုတပြင်းကြီးတတ်မှတ်မယ်ဆိုရင်လည်းလောက်ကမြင့်တဲ့အခြေခံကိုစဉ်းစားရမှာဖြစ်တယ်။အဲ့ကကြတော့ဒီမှာကျိုးနေရာတွေမှာဆိုလောကတက်မှတ်တဲ့ဆိုပူပြီးကောင်းမလာတွင်နဲ့ပူပြီးနစ်နာမှုတွေဖြစ်သွားတယ်။အရင်ပေးနေကြကြောင်းညင်မှုကြီးတွေကိုမပေးဘဲနဲ့ချက်တောက်ပလိုက်တာလို့ချိုးတော့ပဲပေးတာလို့အချို့ခံစားခွင့်တွေချက်တောက်တာတော့သူတိတိတော့ဒီဆယ်ကျုပ်လုပ်ငန်းတွေမှာတော့အထီများတယ
်။အဲ့ဒီလိုမျိုးဒီဟိုပေါ့နော်အရင်အစိုးရသမရဦးသိန်းစိန်အစိုးရလက်ထက်မှာလှုပ်ဆောင်ခဲ့တဲ့မပြည်ပြင်းတဲ့ဒီ policy တွေကြောင့်အခုအလုပ်သမားတွေနစ်နာနေတယ်ဆိုတဲ့ဥစ္စာကိုရောလက်ရှိဒီ NLD အစိုးရလက်ထက်မှာအဲ့ဒီတင်ကန်းစာတွေရောသူတို့ရသလားဒါမှမဟုတ်ရင်လည်းသဘောဆိုလို့ကျွန်တော်အလုပ်သမားအရေးဆောင်ရွက်နေတဲ့သူတွေအဲ့ဒီလူတွေဘက်ကရောဒီလိုမျိုးအားနည်းချက်တွေရှိခဲ့တယ်အရင်အစိုးရလှုပ်ဆောင်မှုတွေမှာအားနည်းချက်တွေရှိခဲ့တယ်ဆိုတော့တင်ပြခွင့်ရကြပါလားခင်ဗျာ
ဒီနေ့ NLD အစိုးရနဲ့ပတ်သက်ရင်ကျွန်တော်တို့ဒီသဘောမကျဆုံးကတော့အလုပ်သမားကြီးရနဲ့ပတ်သက်လို့ရှိလို့ရှိရင်သူတို့အာရုံစိုက်နေလဲလွတ်တယ်နော်အရင်ရှိပြီးသားအုပ်ချုပ်ရေးအဟောင်းတွေပေါ့ဗျာညွန်ရုပ်တွေနဲ့ဒီအုပ်ချုပ်ရေးအဟောင်းတွေနဲ့ပဲလုံသမားဝန်ကြီးဌာနကိုဆက်လက်လဲပတ်နေတာလုံသမားကြီးရတယ်နဲ့ပတ်သက်ရင်တို့ဒီလွဲကျော်တဲ့ဘူအားရဲ့ချမှတ်လောက်ဒီမှာတော့တို့ဘက်ကစိုးရိမ်နေအဲ့တော့အခုဒီဘက်မှာလည်းတို့ဒီအနေဆုံးလောက်ကတတ်မှတ်ရေးပေါ်မှာဒီလိုဝန်ကြီးဌာနနဲ့လွတ်ထားရုံမဟုတ်တော့ဘဲနဲ့အစိုးရကူရင်ကတကယ်တည့်မြတ်ပေါ့နော်တို့အာရုံစိုက်ဖို့လိုတယ်အထူးပြုမှုတွေလိုတယ်ကျွန်တော်တို့ဒီဘက်ကလုံသမားကြီးဆောင်ရွက်သူအပြီးပြီးရတော့ပုံစံမျိုးနဲ့တင်ပြနေကြတာပါပဲအဲ
့တော့အခုအကိုတို့အကိုဆိုလို့ရှိရင်လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့တော်လေးထက်ထက်ပုံဝင်လောက်လာတာဆိုတော့ကျွန်တော်ပြောခဲ့သလိုပေါ့သမရဦးသိန်းစိန်ဆိုရလက်ထက်တရားဒါတခြားလူတွေနဲ့ပူးပေါင်းပြီးတော့အကိုတို့ဒါအောက်ခြေ grass root level အထိဆင်းပြီးတော့အများကြီးလှုပ်ခဲကြတယ်ဟိုဟိုပါပေါ့လှုပ်သမားတွေလူလူကြားထဲမှာဖြစ်ချင်တဲ့ဆန္ဒတွေလည်းကြားသိခဲ့ရပြီပေါ့နော်ဆိုတော့ဒီ NLD အစိုးရကိုကဘယ်လိုပုံစံမျိုးများအကြံပေးချင်ပါသလဲခင်ဗျာ
ကျွန်တော်တို့ကတော့ဒီလွတ်တော်ကော်မတီတွေရောသက်ဆိုင်ရာဒီအစိုးရတွေရောကျွန်တော်တို့အနည်းငယ်လို့တွေးနေတာတွေရှိတယ်။အနည်းဆုံးလုခတ်တဲ့သတ်မှတ်တဲ့နေရာမှာကျွန်တော်တို့ကပြောတာကတကယ်ဒီမတူတဲ့လုပ်ငန်းအမျိုးအစားတွေရတကယ်ဖြစ်တဲ့လုက္ခာကိုသတ်မှတ်ဖို့လိုတယ်။နောက်တစ်ချက်က သူတို့တိုင်းပြည်မှာဒီလောက်ခအနည်းဆုံးလောက်ခသတ်မှတ်ပြီးလိုက်ရုံနဲ့လူသမားတွေရဲ့စာဝင်တွေအစ်မပြေဘူးဒါအစမတော်မြင့်တဲ့နဲ့လူဝင်မှုစိတ်ချော့ချရေးစီမံချက်တွေကိုတပြေးညီအောက်တဲ့ပေါ်သွားဖို့လိုတယ်အဲ့ဒါတွေဟာချက်ညီလုံးမှသာလေဒီလည်းတော့ခချင်းကိုတမတ်ရရဲ့ရည်ရွယ်ချက်ကလက်တွေ့အကျိုးသိအောင်ပေါ့ကောင်းလာမယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်လို့
ဟုတ်ကဲ့ဆိုတော့အခုပြောသွားတဲ့ထဲမှာလည်းပါပါတယ်အခုဒီ NLD အစိုးရအနေနဲ့ကတော့သူတို့ဘက်ကလူလူလာလာဆိုလိုချင်တာကတော့ဆိုတော့ကျွန်တော်စကားခံခဲ့သလိုဒီအလုတ္တမားအရေးကိစ္စတွေဆောင်ရွက်နေတဲ့သူတွေအလုတ္တမားတွေရဲ့ဆန္ဒဘလို့ရှိသလဲဆိုတော့အများအားထိတွေ့ပြီးတော့အရင်တော့ကလည်းနစ်နေချီပြီးတော့အခုတို့လိုသဘောထားတွေကောက်ခံခဲ့တဲ့သူတွေရေရှာရထားတဲ့အချက်လက်တွေကိုသူတို့ကသိကျင်တဲ့ဆန္ဒအတော့အခုတို့ရဲ့အမြင်တွေကိုလူလူလာလာမေးတာတွေကန့်လန့်လာတာတွေများရှိပါသလား NLD အစိုးရဘက်ကရောဒီတာဝန်ရှိတဲ့သူတွေဘက်ကပေါ့နော
်မရှိဘူးဗျအဲ့ဒါကဒီကွက်အစိုးရတည်းရဲ့အားနည်းဆုံးအချက်ပဲမရှိဘူးဘာလို့လဲဆိုတော့ဒီအလုတ္တမားဝန်ကြီးဌာနဆိုတော့ကအရင်အုပ်ချုပ်ရေးဟောင်းနဲ့လဲနေတာကျွန်တော်တို့ကတပြေကိုမျောလင့်တာပေါ့ NLD အစိုးရတည်းတက်လာတဲ့အချိန်မှာကျွန်တော်တို့မျောလင့်တာကဒီမူဝါဒရေးရတဲ့ပတ်သက်လာရင်ဝန်ကြီးတွေက NLD ဘက်ကပိုင်ပိုင်နဲ့ကင်တွယ်နေတဲ့ပုံစံတွေဖြစ်တင်တယ်လို့ကျွန်တော်တို့မျောလင့်ခဲ့တယ်တကယ်တမ်းကျတော့မူဝါဒရေးရတဲ့ပတ်သက်ပြီးကင်တွယ်ရမယ်ဒီကောင်တယ်ပေါ်မဲ့ဝန်ကြီးတွေမှာကအရင်အုပ်ချုပ်ရေးဟောင်းကပုံစံတွေကပဲဥဆောင်နေတာဆိုတော့ကတော့ဟိုသူတို့ဘက်ကအာယုံဆိုင်မှုနဲ့ပတ်သက်ရင်လူသမားကြီးရဲ့နဲ့ပတ်သက်ရင်သူတို့ရဲ့ဆောင်ရွက်မှုကျွန်တော်တို့အားရဖို့မရှိဘူးတကယ်တော့သူတို့ဒီလိုလိုလူသမားကြီးဆောင်ရွက်သူတွေနေနေလဲဒီကဲသူတို့ကြည်ကြည်ပြတ်ပြတ်ပြေလို့ဆွေးနွေးမှုတွေလုပ်တင်တယ်အခုကအဲ့လိုမဟုတ်ဘူးကွာဟိုသူတို့ဒီဝန်ကြီးဌာနနဲ့ပတ်သက်ဆက်နွယ်ပြီးတော့ချိန်ဆက်ထားတဲ့လူသမားအဖွဲ့ချုပ်တချို့နဲ့လည်းအပေါ်မှာသဘောပိုင်းမှာဟိုဟန်ပြသဘောလေးတွေလောက်တာတော့ပဲတွေ့ရတော့ကျွန်တော်တို့အားမရဘူးတိုင်းနဲ့ပတ်သက်အဲ့တော့ဒီလူသမားကြီးရတွေကဒီလိုပဲပြဿနာတွေတက်လိုက်ဆဲုံတွေပြေးလိုက်နဲ့ပြီးတော့မှာမဟုတ်ဘူးအဲ့လူသမားတွေကသူတို့ရဲ့စာဝင်တွေအခက်အခဲပေါ်မှာယက်တည်နေရတာကြည့်ပုံပုံကြက်တဲလာရင်ကျေပြန့်တဲ့လူသမားလှုပ်ရှားမှုတွေအုပ်ချွားမှုတွေတပိတ်တွေဖြစ်ပေါ်လာနိုင်တယ်။ဒါဆိုလို့ချင်းဒီနေ့အစိုးရကသွားနေရလားဒီအမျိုးသားတန်တဲ့တင်းမြတ်ရေးငြိမ်းချမ်းရေးဒီမိုကရေစီတိုးတက်ဖွံ့ဖြိုးရေးဆိုတဲ့လုပ်ငန်းစဉ်တွေမှာထိခိုက်လာမှာ။အကြောင်းအစိုးရကလူသမားရေးရတွေကိုအင်မတန်မှဟိုထက်တဲ့ဝင်လက်တွေ့ကြကြလှုပ်ဆောင်ဖို့လိုတယ်လို့ပြောလို့ဖြစ်တယ်။